ဒီကျတင်မှာအခုလိုပေါ်မြန်မာနိုင်ငံကိုခေတ်ကခဏအလေးရောက်တော့မှာကျွန်တော်တို့ဗီဒီယိုအမေရိကန်တောင်အချိန်ပေးကြည့်တွေ့ဆုံမြန်မာမျိုးပြည့်ရဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျွန်တော်လည်းဒီလိုအစီအစဉ်အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။အခုမြန်မာနိုင်ငံကအရင်ကလည်းမတူတော့ပေါ့နော်ပြောင်းလဲလာပြီ
။
ဒီအရတအစိုးရတွေလည်းတက်လာပြီဆိုတဲ့ခါကျတော့ပြည်ပြင်းပြောင်းလဲမှုတွေအများကြီးလုပ်နေပါတယ
်။
အဲ့ဒီမှာဒေါက်တာတင်မဟန်တို့နဲ့ပတ်သက်လို့ပြောရမယ်ဆိုရင်ဒီကျန်းမာရေးခန္ဓာပေါ့နော
်။ဟုတ်ကဲ့။
အဲ့တော့ကျန်းမာရေးခန္ဓာမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေပေါ့မြန်မာနိုင်ငံရဲ့ကျန်းမာရေးအစ်စ်တစ်တွေနဲ့ပတ်သက်ပြီးတော့ဟိုတော်တော်များများအားမလို့အားမြတ်ကြရှိပါတယ်အဲ့တော့ပြည်ပြင်းကြောင်းလေးကာလမှာတော့ကာလတစ်ခုအတိုင်းတာထိကတော့အချိန်ယူရမှာပေါ့နော
်
အဲ့တော့အဲ့ဒီအချိန်အတိုင်းတာတော့ဒီမှာဒေါက်တာတင်မဟန်တို့ဒီနိုင်ငံသားမှာရှိတဲ့ပညာရှင်တွေပေါ့နော်ဆရာဝန်တွေအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်းကြောင်းလေးမှာပေါ့ဟိုဘယ်လိုများဝင်ပြီးတော့တကယ်လို့ညအကြံပေးခွင့်ရခဲ့လို့ရှိရင်ဘယ်လိုအကြံဉာဏ်လေးပေးခြင်းလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်လုပ်နေတဲ့ဩစတြေးလျနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းပေါ့ကျန်းမာရေးစနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဩစတြေးလျကျန်းမာရေးစနစ်မှာတော့အဓိကတော့အများကြီးတဲ့အတိုင်းပါပဲ government နဲ့ public system ရှိတယ် private ကဏ္ဍရှိတယ်ပေါ့နော်သူ funding တွေကဘယ်ကလာလဲဆိုတော့government ထဲဝင်လာရှိတယ်နောက်ပြီးတော့ private health insurance fund company တွေကထဲဝင်လာရှိတယ်ဆိုတော့သူကအဲ့ဒီ fund တွေကစင်ဘယ်လိုလုပ်လဲဆိုတော့ဒီလူတွေတက်သက်တာတော့လည်းဈေးကူတာခွင့်ဈေးဝါးတွေတုံးမရအောင်major system နှစ်ခုထားတယ်တစ်ခုက medicare ပေါ့နောက်တစ်ခုက pbs ခေါ်တဲ့ဟို pharmaceutical benefits schemes ရှိတယ်အဲ့နှစ်ခုကတစ်ဆင့်ဘလို့အကျိုးရှိလဲဆိုတော့ australia နိုင်ငံသားတွေက medicare card ကိုင်ဆောင်ထားတယ်အဲ့ဒီ card တစ်ဆင့်လူပြန် public ဆေးရုံထဲမှာအခမဲ့ဆေးကုသမှုရှိတယ်တကယ်လို့ဆေးရုံပြင်ပမှာဆရာဝန်ဈေးကနေတွားပြလို့ရှိရင်85ရာခိုင်နှုန်းတော့အထိဆေးကိုဒီ medical ကနေပေးပေးတယ်ဒါတခုပေါ့နောက်သူတို့လိုအပ်တဲ့ဆေးတွေဝယ်ရမယ်ဆိုရင်အပြင်ဆေးကနေမှာဟို pharmacy ဒီမှာဝယ်ကြဝယ်လို့ရှိရင်လည်း95နဲ့85ရာခိုင်နှုန်းတိဆေးမြောက်ဝယ်ပေးတယ်ဆိုတော့အဓိကကတော့ Australian နိုင်ငံသားတိုင်းတို့မဟုတ် PR ရထားလူတိုင်းဟာတည်တည်ရောက်ပတ်တဲ့ပေးထဲဝင်ငွေအနည်းချင်းတော့လည်းပဲအထူးကုသခွင့်ရကြပါတယ်private health insurance ထားဖို့လေအစိုးရ encourage လုပ်တယ်အပေးပေါ့နော်အဲ့လိုထားတင်ရတာနဲ့မထားတဲ့ income ရှိတယ်ဒါပေမဲ့မထားဘူးဆိုရင်အစိုးရနောက်ထပ်တရားခံကိုထပ်ဆောင်တဲ့ကနေသဘောကဒီလူတွေကို private health insurance ထားအောင်အပေးတဲ့သဘောတွန်းအပေးတဲ့သဘောပဲအစိုးရအလကားကူနေပြီပဲဘာလို့ထားမလဲပေါ့နော်မေးခွန်းမေးရစီတယ်ဒါပေမဲ့အဲ့လိုထားရင်တော့ဟိုသူတို့ကြိုက်တဲ့ဆရာဝန်ပြကွင်ရှိတယ်။နောက်ကြိုက်တဲ့ဆေးဝန်တက်ခွင့်ရှိတယ်။နောက်ပြီးတော့ဟိုခွဲတာစိတ်တာ procedure တွေလုပ်ဖို့အချိန်ဆောင်ကမှုနည်းတယ်ပေါ့နော်ချက်ချင်းလို့လိုရင်လိုရသလို private ဆေးဝန်မှလုပ်ခွင့်ရတယ်
။ဒါပေမဲ့ဒီမြန်မာနိုင်ငံမှာလူကျန်းမာရေးအာမခံလို့မှလို့ဆိုတာလူတွေကမငြင်းနေဘူးလေ။ပြီးတော့ကျန်းမာရေးအာမခံအတွက်ကိုဝယ်ထားရမယ်ဆိုတာလည်းတိတ်မသိကြသေးပါဘူး။
ဟုတ်ပါဘူး။
အဲ့တော့ဒီကျန်းမာရေးအာမခံနဲ့ပတ်သက်လို့အခု public ကုမ္ပဏီကတော့စလုပ်နေတာတွေ့ရပါတယ်။ဥပမာဆိုလို့ရှိရင်ဒီအစိုးရမှုတဲ့နိုင်ငံက NGO တွေပါတယ်ကတော့သူတို့မှရှိပါတယ်ကျန်းမာရေးအာမခံဆိုပြီးတက်တက်လုပ်ပေးထားတာရှိတယ်ပြီးတော့သူတို့ဝန်ထမ်းတရားတော့တခုဖြစ်တယ်ဆိုလို့ရှိရင်သူတို့ကျန်းမာရေးအာမခံအနေနဲ့ပေးရပေါ့နော်ဒါပေမဲ့တာမန်ဟိုဒီလူဦးရေတာမန်လူတန်းစားအတွက်ကတော့ဒီကျန်းမာရေးအာမခံဆိုတာခါမတော့ကြားဖို့ကြားမှာမဟုတ်ဘူးလေအ
ဲ့
တော့အဲ့ကျန်းမာရေးအာမခံစနစ်မရှိတဲ့တကြောင်မူလူတွေကဒီ public ဆေးရုံတွေသွားလို့ရှိရင်ကိုယ့်ရဲ့ထည့်ရပဲကိုယ့်ဟာကိုပေးပေါ့နော်အဲ့ဒါဒီဒီပြည်သူဆေးရုံတွေအစိုးရပိုင်းတဲ့ဆေးရုံတွေသွားလို့ရှိရင်လည်းပြောတော့ဟိုဈေးမျှပြီးဒီကျန်းမာရေးဆိုပြီးတော့ရှိတာပေါ့နော
်ဒါပ
ေမဲ့အဲ့ဒီခါမှလည်းကာဗွန်ဖြစ်တာကြီးပေါ့နော်ဟိုမလုံလောက်တာကြီးအများကြီးဖြစ်တာပေါ့အဲ့တော့မြန်မာနိုင်ငံမှာဒီကျန်းမာရေးအာမခံစနစ်ကိုဟိုထူထောင်လို့ရပါမလားရှင့်ဘယ်လိုများယူစလဲမသိဘူးကဲ
တခုရရှိတယ်ပေါ့နော်ဒီဟာလည်းပုံကြီးပါပုံကြီးကအာမခံနေကြတော့လည်းအမျက်ဆွမ်းလာလည်းလိုသေးတာပေါ့ဒါပေမဲ့ဒီနေ့မှာအစိုးရရဲ့ပံ့ပိုးမှုလိုလိမ့်မယ်ပါဆိုတော့ဩစတြေးလျနိုင်ငံမှာဆိုရင်ခုနပြောတဲ့အစိုးရကဒီအမကလုံကအကြီးဆုံးကုမ္ပဏီအများကြီးထဲမှာသူ့ကုမ္ပဏီအကြီးဆုံးဖြစ်တဲ့အစိုးရရဲ့ကြားကံမှုနဲ့သူရှင်းတောင်းလုပ်ပေးထားတယ်ပေါ့လေ
ဒါတော့အစိုးရအပိုင်ပေါ့နော်အစိုးရအနေနဲ့လုပ်စရာတွေကတော့အများကြီးပေါ့နော
်
အများကြီးကဟိုပညာရေးလိုကျန်းမာရေးလိုတက်နိုင်ဆုံးတော့လည်းလုပ်ရရကြားပါတယ်အဲ့တော့ဆိုတော့စောင့်ကြည့်ရမှာပေါ့လေ
ဟုတ်ကဲ့
အဲ့တော့အခုဒီဩစတြေးလျနိုင်ငံမှာမြန်မာနိုင်ငံကဒီပညာရဆရာဝန်တွေအများကြီးရှိပါတယ
်။အဲ
ပညာရဆရာဝန်တွေကနေပြီးတော့ဩစတြေးလျနိုင်ငံမှာဘွဲ့လုံးပညာရတွေတက်တက်ချင်းနဲ့ဟိုသင်တန်းတွေတက်ချင်းနဲ့ဆိုလို့ရှိရင်ဟောဖြစ်နိုင်ကြီးရှိပါလားရှင်
။ဒါတော့ဖြစ်နိုင်ပါတယ်။ဖြစ်နိုင်ပါတယ်ဆိုတော့အတိုင်းတာတစ်ခုပေါ့နော်။တစ်နှစ်တန်တီးနှစ်နှစ်တန်တီးဒီလိုတွားရောက်ပြီးတော့ပညာဟိုလက်တွေ့လေ့လာပြီးတော့ကိုယ်နိုင်ငံကိုပြန်ပေါ့နော်။အဲလိုမျိုးကတော့ အဲ့ဒီမှာနှစ်ခုရှိတယ်ဘယ်လိုကဏ္ဍလဲဆိုတော့တခုကအစိုးရဝန်ထမ်းအစိုးရဆေးမှာလုပ်နေတဲ့ဘွဲ့လုံးပညာတင်ထားတဲ့လူတွေရှိတယ်ဆိုတော့အဲ့လူတွေကတော့ဟိုပို့ပြီးတော့လွယ်ကူဖို့ရှိပါတယ်အဲ့ဒါဒီဟိုမှာ short term training ခေါ်တဲ့ဟိုဒီတစ်နှစ်ကနှစ်နှစ်အများဆုံးပြီးတဲ့ဟိုတင်တန်းနေရှိပါတယ်အဲ့ဒါအဲ့လိုဒီနိုင်ငံမှာဘွဲ့ရပြီးသားအထူးဖြစ်ပြီးသားသုံးဖို့အထူးတင်တန်းနေရောက်နေတဲ့လူတွေကအဲ့ဒီမှာရှောက်ပြီးတော့ဟိုအတွေ့အကြုံရှာလို့ရနိုင်ပါတယ်နောက်တစ်ခုအပိုင်းကျွန်တော်သတိထားမိတာကတော့ဒီမှာဒီပြင်ပပေါ့နော်ပုတ်ကလေးက private ဘိုင်းကလည်းဆရာဝန်ငယ်လေးဆံမွေးနေဖြစ်ကြတယ်အခုဆို MRCB ဆံမွေးတဲ့ပေါ်နိုင်ငံမှာတဲ့ဟိုအစအကုန်လုံးပြီးတဲ့ဒီပေါ့နော်စာပေရောလက်တွေရောဖြည့်ပြီးတော့အောင်မြင်ကြတာတွေ့ရတယ်ဆိုတော့ဒါအများကြီးကောင်းပါတယ်ကျွန်တော်နေအများကြီးဝန်းတာလေဒါပေမဲ့သူတို့အနေနဲ့ကတော့ရှေ့လျှောက်ပြီးဘွဲရတယ်တစ်ခုတော့မပြီးသေးဘူးပေါ့သူတို့မှာ
လက်တွေ
လိုကြမယ်အဲ့အကန့်ကန့်နဲ့ကျွန်တော်တော့တရားရှင်းလဲတော့မသိသေးပါဘူးသူတို့အနေနဲ့ကတော့နိုင်ငံခြားကိုတက်လိုက်တော့ပြီးတော့ဒီလိုလက်တွေ့စီးဖို့ဆိုတော့နည်းနည်းအခက်အခဲရှိကောင်းရှိနိုင်ပါလေ။ဘာကြောင့်လဲဆိုတော့ဒီသူတို့မှဒီလက်တွေ့အပိုင်းကအားနည်းနေနိုင်နေတယ်ပေါ့တချို့လူတွေပေါ့နော်။ဆိုတော့အဲ့အပိုင်းကိုကန်တာကိုတော့သူတို့ဆောင်းဘွဲဘွဲကြရုံတစ်ခုလည်းမဟုတ်ဘူး။အဲဒီလက်တွေ့အပိုင်းကန်တာမှလည်းတိုးတက်အောင်လုပ်ပေးဖို့လိုတယ်ထင်ပါလေ။
ဟုတ်ကဲ့ပါအခုဒီမြန်မာနိုင်ငံလည်းပွင့်လင်းလာပြီပေါ့နော
်
ဒီဆိုရတဲ့လက်ထက်မှာပွင့်လင်းလာပြီဆိုတော့နိုင်ငံသားမှရှိနေတဲ့မြန်မာဆရာဝန်တွေကပြန်လာကြတာရှိတာပေါ့နော
်
သူတို့အနေနဲ့ကလည်းသူတို့တက်တဲ့ဒီကျွမ်းကျင်တဲ့နေပယ်ပေါ့ဥမာလို့ရှိရင်ပျက်စီးကုအထူးကုရှိမယ်ဆေးရောဂါအထူးကုရှိမယ်ပေါ့ကြောက်ကနဲ့ဒီဒေါက်တာတင်မောင်ဟန်နဲ့လူပဲကြောက်ကရောဂါအထူးကုရှိမယ်ပေါ့အဲ့လိုဆရာဝန်ကြီးတွေဒီဘက်ကိုလာပြီးတော့မြန်မာနိုင်ငံရဲ့အကျန်းမာရေးစနစ်မှာပေါ့ဟိုထဲထဲဝင်ပြီးတော့ကူညီပေးတင်တယ်ပေါ့နော်ဟိုငွေစည်းရမှာပေါ့ဟိုဒီမျိုးပေါ့စီရီနာနဲ့ကူညီပေးတင်တယ်ဆိုပြီးလာပြီးကူညီပေးတဲ့အခါမှာဟိုတချို့တွေလည်းအောင်မြင်တာတွေရှိသလိုဟို case by case ပေါ့အခက်အခဲရှိရတယ်လည်းရှိတာပေါ့နော
်အဲ့
တော့အဲ့လိုမျိုးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ဒါမှတ်ပါတယ်ဟိုကျွန်တော်တို့ဒီမှမွေးတယ်ပြီးတော့အချိန်ပြင်လိုက်တင်ကြရပေါ့နော်အကြောင်းကြောင်းရနိုင်ငံခြားရောက်သွားတယ်ပို့ပြီးတော့ထပ်ပြီးတော့ပညာစီးပူးကြတယ်ဆိုတော့တော်တော်များများကစိတ်ထဲမှာလာပြီးတော့ပြန်တခုပြန်ပေးဆက်ခြင်းတယ်ပေါ့နော်အဲ့တော့ကျွန်တော်ဒီသားလောက်ဆိုရင်ဒါတူချင်းအတွေ့အကြုံခင်မင်းတို့လာကြတယ်သုံးဖို့အတင်းဖွဲ့တွေဘာသာရေးအတင်းဖွဲ့တွေလှုပ်ဆောင်မှုတွေလာကြတယ်အဲ့လိုမျိုးပေါ့နော်အဲတော့တောင်ဂျီဒူဂျီအရေန့်ဂျ်မန့်လာကြတယ်ဟိုဒါပေမဲ့ဒီလိုလုပ်တဲ့အခါမှာတော့ကျွန်တော်အမြင်ကတော့နည်းနည်းပို့ပြီးတော့ coordination ရှိဖို့လုပ်မလားတော့မသိဘူးပေါ့လေအဲ့တော့ကျွန်တော်အကြံဉာဏ်ကတော့ဒီလိုလာတဲ့လူတွေနဲ့ကိုကြီးပြင်းတဲ့လူဟုတ်တယ်ဆရာဆက်တော့ ਨੇ ဒီမှာရှိရလက်ဆေးပညာရှင်တွေအားလည်းဒီပူပေါင်းဆောင်ရွက်ကြမယ်ဆိုရင်တော့အရင်ကြီးတော့တော့ mutual respect ရှိဖို့လိုမယ်ထင်ပါတယ
်
တစ်ဖက်
တ
ော့ပြန်မှလေးစားမှုပေါ့နော်လာတဲ့လူတွေကလည်းဒီကိုတတ်တာပညာနဲ့ဦးစားပေးလုပ်မယ်ဟိုဒီကလူကလည်း welcome လို့ပေါ့နော်ကြိုးစားမယ်ဘာဆိုတော့ဒီနှစ်ဖွဲ့စုံရဲ့ရည်ရွယ်ချက်ကတစ်ခုပါပဲဒါကပါလဲဆိုတော့ဒီမှာပြမှာရှိတဲ့လူတွေအတွက်အမှိုက်အစင်တာမြင့်တင်ဖို့လည်းတာသမီအကူအညီပေးဖို့ညပညာဖြန့်ဝေဖို့ပေါ့အဲ့လိုမျိုးအတွက်ကျွန်တော်နေအချင်းချင်းပေးချင်တာတော့ဒီလိုတူချင်းရောဖွဲ့လိုက်လုပ်နေတာစာပြီးပို့ပြီးတော့ပူအောင်ဆောင်ဝင်ရှိအောင်ကောမဒီတရားဖြစ်ဖြစ်ဖွဲ့ထားပြီးတော့ဘယ်လိုလူတွေပါတဲ့လဲဆိုတော့ဥမာမြန်မာနိုင်ငံစေကောင်စီတို့တော့ဒီဆရာဝန်ကြီးတွေဒေတာဆိုင်ဘာသာရေးဆိုင်ရာဆရာဝန်ကြီးတွေရဲ့နောက်ငယ်ညာစိတ်ပါဝန်စားတဲ့လူတွေရဲ့ဘာသာရေးဆိုင်ရာဆရာဝန်တွေရဲ့ဖွဲ့စည်းထားရင်တော့ပို့ပြီးတော့
ဆနစ
်ကြအရှိမယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့မှနောက်ထပ်ဆက်ကော်မတီဖွဲ့ပြီးတော့တက်ဆိုင်ရာဘာသာရေးအလိုက်တူညီတဲ့ဟိုစိတ်ပညာရှင်တွေပုံပေါ်လောက်ကြရင်တော့ပို့ပြီးတော့ထိတိအောင်ဖြစ်မှာထင်ပါတယ်အရေးကြီးဆုံးကခုနကကျွန်တော်ပြောသလိုပါပဲတရားကြောင့်ပြန်လည်လေးစားမှုနဲ့ဒါဆိုရင်ယုံကြည်မှုတည်ဆောက်လို့ရတယ်ပဲ
ကိုကျမတို့ဒီမြန်မာနိုင်ငံမှာအသက်60ကျော်ဆိုလို့ရှိရင်ကျန်းမာရေးဝန်ထမ်းဖြစ်ဖြစ်အစိုးရဝန်ထမ်းနေရာပေါ့လေပြည်စီယူကြရတယ်ဒါပေမဲ့အသက်60ဝန်းကျင်နေရာဘာပဲပြောဟိုလှုပ်ရှားနိုင်နေတယ်ပေါ့နော်တော်တော်လေးလေလုံနိုင်ကိုင်းနိုင်နေတယ်ဆိုတော့သူတို့တွေရဲ့လုံအားတွေပေါ့နော်ဟိုနိုင်ငံကလာတဲ့လူတွေအမြင်မှာတော့ဒါဒီသူတို့ရဲ့လုံအားတွေလက်ဟတာဖြစ်တယ်လို့မြင်တာပေါ့နော်အဲ့ဒါလည်းပတ်သက်လို့ဟောဒေါက်တာတင်မောင်ဟန်ဘလို့များအသုံးသတ်လို့ရပါလိမ့်ရှင
်ဟုတ်ပါတယ်ပါကျွန်တော်ကလည်းခုမှအသက်60ပြည့်ဆိုတော့ကိုယ်ကိုကြီးရတော့တိတ်မချင်သေးဘူးပေါ့နော်အများကြီးလုံနိုင်မယူဆတယ်နိုင်ငံခြားမှဆိုလဲ ဒါကျွန်တော်တို့လုံနိုင်တော့လုတ်တဲ့ဩစတြေးလျဆိုတဲ့65အနည်းဆုံးထိလောက်ကြရတယ်ပေါ့နော်အဲ့တော့ကျွန်တော်ခုမြင်တာကတော့ဒီမှာ60နဲ့ကျွန်တော်တကယ်ချင်းနဲ့ကျွန်တော်ရဲ့ဈေးညာကြတဲ့လူတွေ60နဲ့ပြေးသွားပြီမဲ့သူတို့ကဆက်ပြီးလုံထိုင်ကန်တန်လေးလှုပ်ရှင်ကန်ရှင်လည်းရှိတယ်အဲ့တော့ဒီလူတွေဘယ်မှာသွားလှုပ်လဲဆိုတော့ဟိုပုဂ္ဂိကဈေးဝင်နေမှာသွားလှုပ်ကြတယ်တချို့ပါတိုင်းပေါ့နော်တချို့ကျအချိန်ပြည့်ပေါ့ကျွန်တော်နေမြင်တာကဒီလူတွေရဲ့အတွေ့အကြုံပညာနဲ့နော်အဲ့ဒီသာတွေ့ရင်ကြားမှုရောဆေးပညာတပညာသင်ကြားမှုရောဆောင်မွက်စစ်တာအကုန်လုံးမှာသူတို့မှာအတွေ့အကြုံအများကြီးရှိပါတယ်ဆိုတော့ဒီ workforce ပေါ့နော်ဒီဒါ human resource ရောလူသားအရင်းမြစ်တွေပေါ့ဒါတွေကအင်မတန်ဖုံးမဖြစ်နိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့မြင်တာတော့ခုနပြောခဲ့သလိုပဲဒီ private ဘုက္ခလကကဏ္ဍမှာဆေးပညာပိုင်းကတိုးတက်မှုရှိလာဖို့ကဒီညီသားတော်ရဲ့ဆရာမကြီးတွေနေနဲ့အများကြီးလှုပ်ဆောင်ပေးနိုင်ပါလိမ့်မယ်။ဒါခုနပြောသလိုလူငယ်ပိုင်းကလည်း MRCB လို့ဆောင်မွေးတဲ့အောင်ထားတဲ့ကလေးတွေအမြဲတမ်းတော်တဲ့ကလေးတွေပါ။အဲတော့အဲ့ဒီကလေးတွေအတွက်ဟိုလက်တွေ့ပညာသင်ကြားမှသူတို့ကအထောက်အပံ့ပေးနိုင်ပါလိမ့်မယ်။ဆိုတော့ဆိုလိုချင်တဲ့သဘောကအစိုးရနဲ့ကဏ္ဍရောပုဂ္ဂလကဏ္ဍရောနှစ်ဖက်ဆုံးဖွံ့ဖြိုးမှဒါလည်းဒါဒီပို့ပြီးတော့စက်မိုက်စဉ်းစားပုံမြင်လာမယ်လို့ထင်ပါတယ်ဆိုတော့အဲ့ဆရာဝန်ကြီးတွေကိုဟိုလိုတဲ့နေရာမှာသူတို့ကလည်းကုညီဖို့အဆင်သင့်လို့ကျွန်တော်ထင်မြင်မိပါတယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အခုလိုမျိုးဟိုစိတ်ရှင်လက်ရှိဆေးပြတဲ့ကျေးဇူးများကြီးတင်ပါအရှင်
ကျေးဇူးလို့ရှင်နေတယ်ဒီလိုပဲ